ကချင်း ပြည်내 ဖားကန့် ဒေသက စွန့်ပစ် မြေစာပုံ ပျောက်ကျရာမှာ ပိမိ တေဆုံသူတွေကို ရှာဖွေနေတာကို ဒီကနေ့ နေ့ခင်မှာ ရပ်ဆိုင်လိုက်ပြီး ဖြစ်ပါတယ် လောလောဆယ် ရှာဖွေတွေ့ရှိတဲ့ ရုပ်အလောင်း 114လောင်း ရှိပြီး မရှာဖွေနိုင်တဲ့ ရုပ်အလောင်း 10ကနန်းလောက် ထပ်မံ ကျရှိနိုင်တယ် လို့ ဒေသခံတွေက ခန့်မှန်း ထားပါတယ် ဒီသတင်း အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့ သတင်းထောက် ကိုမိုးစောက တင်ပြထားပါရရှင်
ဟုတ်ကဲ့ ကချင်ပြည်내 ဖားကန့်မြို့နယ် လုံခင်းကျွရောက် အုပ်စုအတွင်မှာ စွန့်ပစ်မြေစာပုံပျောက်ကျတာဟာ ဒီလ 22ရက်နေ့က ဖြစ်ပွားခဲ့ပြီး မြေစာပိ တေဆုံသူတွေကို 4ရက်ကျော် ရှာဖွေပြီးတဲ့နောက် ဒီကနေ့ ရပ်ဆိုင်းလိုက်ပြီး ဖြစ်ပါတယ် ဒီလို ရပ်ဆိုင်းလိုက်ကြောင်းကို ဖားကန့်မြို့က ဒေသခံ စာနယ်ဇင်းသမား တဦး ဖြစ်တဲ့ ကိုစော်မိုးထက်က အခုလို ပြောပါတယ်
ညစံလိုက်မှာရတဲ့စစ်စာရတဲ့စစ်မြေနယ်တော့ပြဖို့မောင်းတဲ့စစ်သမားတွေဒီကောဒီဒေသခံတွေရောတခြားဒီမှာဖားကန့်တနယ်လုံးမှာရှိတဲ့ NGO ဖွဲ့စည်းတွေရော ဒီလောကကာရတာလေဟိုပြောမှဆိုလို့ရှိရင်အရာအကြီးအရွယ်အနန်းသက်တွေအရာဖြစ်လာတဲ့ခါကျတော့စိတ်တော့မကောင်းဘူးဗျာဟိုအရင်နေ့ရလူမျိုးပေါ့နော်အားထုတ်မှန်တကြီးတဲ့ရှာလို့လည်းမရတော့အဲ့လိုဖြစ်နေတာနောက်ပြီးအပေါ်ထုကိုရောက်တဲ့ခါကျတော့ငေးစားဒုကထုသွားပြီလေကိုယ်ထုတဲ့ဝိတ်ကြောင့်ပို့ပြီးတော့ပြအားများတယ်ပြအားများတဲ့အတွက်အထက်ကရုပ်လုံးတွေကပျက်စီးမှုပို့ပြီးတော့များမယ်နောက်ပြီးတော့တခါခေါ်ပြ ကြတော့စက်ပေါ်လို့မတက်တော့ဘူးကနော်ပေါ်လာတဲ့ရုပ်လောင်းတွေကလည်းရုပ်ပြင်ပြတွေဖြစ်မှဖြစ်တဲ့အတွက်အလောင်းပိုင်ရှင်တွေဘယ်လိုမှကြည့်လို့ရှိလို့ရမှာမဟုတ်ဘူးလေ
ဒီကနေ့ရှားဖွေရာရက်ဆိုင်ချိန်မှာရုပ်အလောင်းပေါင်း114လောင်းရရှိထားတယ်လို့ဒေသခံအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်။ရှားဖွေရာရက်ဆိုင်ချိန်မှာဘောလုံးကွင်းတကွင်းစာလောက်ရှိတဲ့မြေစာပုံရက်တစ်ဝက်ကျော်လောက်ကိုသာရှင်းလင်းနိုင်တာဖြစ်ပြီးဆက်လက်ရှားဖွေရင်ဒီတဲ့ပုံမှုများပြားလာနိုင်မယ်လို့လည်းကိုစုံမိုးထက်ကခံမှန်းပါတယ်
။ဘောလုံးကွင်းတဝက်စာကျော်ကျော်လောက်ပေါ်ပြီးပေါ့နော်။ဟိုအောက်ချင်းကနေတွေ့မယ်ဆိုလို့ရှင်။အခုဆက်ရှားတော့မတွေ့ကြအကြောင်းမရှိဘူးလေဒီခါကကျလုံး90ကျော်80မိဘပါသွားတာကွေးအနည်းဆုံးတော့အဲ့ထက်မှမသား200လောက်ပါပဲဗျာ200လောက်တွေ့ရဆိုတော့ဟိုကထန်ကုန်80တော့ကျန်တယ်ဗျာကျွန်တော်တွေ့တာအားဒီ
မြေစာပုံပြပြတည်ဆုံးသူတွေရဲ့မိသားစုဝင်တွေကိုကချင်ပြည်နယ်အစိုးရဌာနဆိုင်ရာနဲ့ကြောင်းမြတ်ကုမ္ပဏီတွေကဂိဥနာကြီးထောက်ပံ့ပေးတာတွေရှိတယ်လို့လည်းဖကန်းမြို့နယ်အုတ်ချုပ်ရေးယုံကဒူဦးစီးမှုဒေါ်နီလာမြင့်ကပြောပါတယ်
ကချင်ပြည်နယ်အစိုးရဖွဲ့ရတော့တည်ဆုံးတဲ့လူဦးဖြူပေါ့သူ့ကိုတသိန်းလုံးချင်းဒီနေ့ခါကျတော့ဒီနေ့နဝကကျတော့ဟိုပေါ့နှစ်သိန်းလူကယ်ပြန်ကကျတော့ဟိုနာမည်အမည်ရှိစီတဲ့80နဲ့3ဦးကျဲဦးတသိန်းလုံးနဲ့80နဲ့3သိန်းပြီးတော့မြန်မာနိုင်ငံတချို့ကြီးအတင်းဟိုပေါ့အမည်ကြီးတဲ့လူပေါ့83ဦးကျဲပဲ80နဲ့3သိန်းဟိုပေါ့အကြောင်းမြေလုံငန်းရှင်များအတင်းကကျတော့လည်းတဦးကို3သိန်းလုံးနဲ့ရှင်အမှကျတော့ကုမ္ပဏီနဲ့ကုန်ပါတယ်ရှင်မနေ့ကလက်ရောက်ကတော့80နဲ့4ဦးရှင်သိခဲ့ပြီလေဟို83ဦးကြည့်သွားပြီးနောက်ပိုင်းလည်းသူတို့ပေါ်လာခဲ့ရင်တော့ထုတ်ပြီးတော့ရှိရစီ
ကချင်ပြည်နယ်အမှတ်1မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုစလဲဦးခတ်ထိန်နံကတော့ဒီလိုအဖြစ်မျိုးတွေထပ်မံမဖြစ်ပွားစေဖို့အတွက်အမျိုးသားလွှတ်တော်မှာအရေးကြီးအစိုးတင်သွားဖို့ပြင်ဆင်နေတယ်လို့ပြောပါတယ
်အခုဒီကဲအနေနဲ့သားမျိုးတော့မဖြစ်နိုင်ဖို့အတွက်အရေးကြီးအစိုးအနေနဲ့တင်နိုင်ဖို့အတွက်တော့ပြင်ဆင်နေပါတယ်ဒါရည်ရှိတဲ့ကတော့ဒီမှန်ကိစ္စမှာတည်းနဲ့စနစ်တကျသူ့ပေါ်ဖို့နဲ့ပဝန်ကျင်ကိုလည်းပဲစိမ့်သိမ့်ဖို့အတွက်ပေါ့ဒီပဝန်ကျင်နဲ့ပတ်သက်တဲ့ဟာကိုစိမ့်သိမ့်နိုင်တဲ့ကန္တာပိုင်းမှာအားနည်းခဲ့တာကတော့ညပေါင်း20ကျော်လောက်ရှိလာပြီဆိုတော့ကအခုဒါကိုချက်ချင်းဖြေရှင်းဖို့အတွက်ကတော်တော်လေးအခက်အခဲရှိနိုင်တယ်
ဒီတစ်ပတ်အတွင်းမှာတော့တွတ်တော်ရီရန်နာထားတာကြောင့်လာမယ့်တနင်္လာနေ့မှာတင်ပြနိုင်ဖို့ကြိုးစားသွားမယ်လို့လည်းပြောပါတယ်ဒေသခံတွေကတော့အစိုးရကြောင်းမြတ်ကုမ္ပဏီနဲ့ရေမစေးကြောက်ရှာဖွေသူတွေပူးပေါင်းဆောင်ရွက်မှသာဒီလိုအဖြစ်အဆိုးမျိုးတွေရှောင်လွှဲနိုင်မယ်လောလောဆယ်အနေရှိတဲ့နေရာမှာနေထိုင်သူတွေကိုဖယ်ရှားစေဖို့နဲ့မြေစာပုံတွေကိုရေမစေးကြောက်ရှာဖွေသူတွေကိုမထိခိုက်စေဖို့စွန့်ပစ်သင့်တယ်လို့လည်းအကြံပြုထားပါတယ်ဖကန်ဒေတာမှာဒီလိုစွန့်ပစ်မြေစာပုံပြိုကျမှုဟာနှစ်တိုင်းလိုဖြစ်ပျက်နေခဲ့ပြီးဒီနှစ်အတွင်းမှာဆိုရင်အနည်းဆုံး5ချိန်ဖြစ်ပွားခဲ့ရမှာဒီတစ်ချိန်ပြိုကျမှုကတော့တည်ဆုံးသူအများဆုံးဖြစ်ပါတယ်